မကွေးတိုင်းစစ်ဌာနချုပ်က F7 တိုက်လေယာဉ်နှစ်စီးအောက်တိုဘာလ16ရက်နေ့မနက်9နာရီကျော်မှပြတ်ကျခဲ့ပြီးလေယာဉ်မောင်းသူနှစ်ဦးစလုံးသေဆုံးခဲ့သလိုလူနေအိမ်မော်ကိုလေယာဉ်အပိုင်းအစတချို့ကျခဲ့တဲ့အတွက်ငါးသန်းကျောင်းသူတဦးလည်းသေဆုံးခဲ့ရပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။မကွေးတိုင်းစစ်ဌာနချုပ်ကနေလေးချင်မောင်းနေခဲ့တဲ့မြန်မာတပ်မတော်ရဲ့ F7 တိုက်လေယာဉ်နှစ်စီးဟာလေးချင်ပြန်တမ်းမှုတွေလုပ်ခဲ့ပြီးမကွေးလေတပ်စခန်းကိုပြန်လာစင်မှာပြတ်ကျခဲ့တာကြောင့်လေယာဉ်မှူးနှစ်ဦးလုံးသေဆုံးသွားခဲ့တာပါလေယာဉ်မှူးနှစ်ဦးလုံးဟာလေထီးတွေပွင့်ရက်နဲ့ပဲသေဆုံးသွားခဲ့ပါတယ်မကွေးတိုင်းမင်းဘူးမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့လေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါတယ
်ဒီနေ့မနေ့ဟောပေါ့9နာရီ25လောက်ကပေါ့မင်းဘူးမြို့စပွက်ချောင်းထဲကိုတပီးပြတ်ကျတယ်အနောက်မင်းဘူးစကူးမြို့နယ်တနတ်မင်းဘူးကြီးရွာရဲ့အနောက်ဘက်ပေါ့ကွင်းမှာ1220ကွင်းနဲ့မှာတပီးပြတ်ကျတယ်ပေါ့အဲ့တော့ကျွန်တော်တို့တစည်းတည်းပြစ်ကြရတယ်မှန်တယ်ဒါပေမဲ့ဟိုနားမှာတစည်းဒီနေ့မှာတစည်းနှစ်စီးပြစ်ကြရတာပေါ့နော်ဟိုရိုင်းလူလောက်တည်းရှိကြတာပေါ့အဲ့ကျတော့ကျွန်တော်ဟိုတနပ်မင်းစုစင်းထဲမှာကြာတယ်လေရင်ကတော့လေရင်အပိုင်းစားတွေအားလုံးကတော့ပြန်တွေ့တယ်ဆိုတော့လည်းပဲအဲ့မှာတော့ဟိုတခြားဒေသခံပြည်သူကြီးခိုက်တာမရှိဘူးပေါ့ကိုင်းချင်းမြင်းထဲမှာကြာတာဆိုတော့ကြီးကတော့ပွင့်နေပြောတယ်လေကြီးကတော့နှစ်ခုလုံးပွင့်နေလို့ပြောတယ်အဲ့ဒါပေမဲ့ဟိုနှစ်ယောက်လုံးနေတာပါပဲ
စပွက်ချောင်းအနီးမှာပြစ်ကြခဲ့တဲ့လေရင်အစိတ်ပိုင်းတွေဟာအနီးနားကလူနေအိမ်တွေပေါ်ကိုကျခဲ့တဲ့အတွက်စာစုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကျခဲ့ပြီးလေရင်အပိုင်းစားတွေထိမှန်လာကြောင့်ငါးတန်းတောင်းသူတို့ဦးလည်းတေဆုံးသွားခဲ့တဲ့အကြောင်းလေရင်ပြတ်ကျတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတို့ဦးဖြစ်တဲ့ဦးဝင်းချိုကလည်းပြောပြပါဗျာ။
အဲကြောင်လည်းထိပြီးတော့ကြတော့သဘောချောင်းမင်းမေတောင်မလာဘူးသဘောချောင်းတောင်းနေတော့မကြောက်။အဲမှာလေရင်ဦးကတော့ဝန်ကြီးကြီးရဲ့အဲကြောင်လည်းတိုက်ပြီးတော့ဟုတ်ကြတယ်ဘောပေါ့အဖအလားတွေကောင်ကြီးပြင်းရှင်နေနေတယ်ကလေးလေးကပုံမှာကြတယ်အဲကလေးလေးကသိုံနေအောင်ကလေးကတော့ဟုတ်တယ်ကလေးမျိုးသိုံနေတာပဲတရားကတော့ဆုံးသွားတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအော်တိုဘာလ16ရက်နေ့မနေ့6:20အချိန်ခန့်မှာမကွေးလေတက်က F7 တိုက်လေရင်အမျိုးအစား၄စီးလေ့ကျင့်ပြန်တမ်းမှုတွေလုပ်ခဲ့ကြောင်းအဲ့ဒီထဲကနှစ်စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြတ်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်။စစ်လေရင်ပြတ်ကျတာကြောင့်လေရင်မှုတွေဖြစ်တဲ့ဘိုးကြီးဟိန်းသူအောင်နဲ့ဘိုးကြီးဖြိုးမမောင်တို့တေဆုံသွားခဲ့တယ်လို့ဆိုပါတယ်။မင်းဘူးမျိုးစပော့ချောင်းအနီးမှာပြတ်ကျခဲ့တဲ့လေရင်ကြောင့်မင်းဘူးမျိုးအမှတ်၄ရက်ကွဲအေးသာယာလန်းနေအဘဥဖိုးဖြူရဲ့သမီးငါးတန်းကျောင်းသူမတ်သွေစင်ကြီးဟာလေရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတေဆုံသွားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ AB လတုန်းကလည်းတောင်ငူလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့ F7 လေယာဉ်ဟာဆက်ချုပ်ရင်းပြီးပြတ်ကျခဲ့ပါတယ်။လေယာဉ်ပေါ်မှာပါသွားခဲ့တဲ့လေယာဉ်မှုဗိုလ်မှုအာကာဝင်းဟာတက်မတော်စေယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်အေးခေတ်မှာဆိုဗီယက်ပြည်ထောင်စုကထုတ်ခဲ့တဲ့ MiG-21 အမျိုးအစားနဲ့တူတဲ့မောင်းသူတယောက်တည်းသာစီးလို့ရတဲ့7လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေးကျင့်ရေးလေယာဉ် G4 တစ်စင်းဟာ ARD တိုင်းရခိုင်ပြည်နယ်နယ်စပ်နားမှာပြတ်ကျသွားခဲ့ပါတယ်ဒါအပြင်2018ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်မြို့ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းမှာပြတ်ကျခဲ့ပြီးအဲ့ဒီပြတ်ကျမှုကြောင့်လူ122ဦးသေဆုံးခဲ့ရပါတယ်2016ခုနှစ်အတွင်းကလည်းတက်မတော်လေရဲ့အလက်စားတည်ယူပို့ဆောင်ရေးလေရင်တစည်းဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချုပ်ရင်းပြီးပြတ်ကျမိလောင်သွားခဲ့တာကြောင့်လေရင်ပေါ်မှာပါလာတဲ့သူ75ဦးသေဆုံးခဲ့ပါတယ်တက်မတော်စစ်လေရင်နှစ်စီးပြတ်ကျမှုနဲ့ပတ်သက်လို့တော့တက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်